ခဲ့တဲ့အပတ်ကမြန်မာနိုင်ငံဆိုင်ရာတရုတ်တမ္မကြီးမစ္စဟိုညန်ဟာကချင်ပြည်နယ်မြစ်ကြီးနားမြို့ကိုသွားရောက်ပြီးအေယာဝတီမြစ်စုံရေကာတာစီမံကိန်းနဲ့ပတ်သက်လို့လေ့လာစူးစမ်းမှုတွေလုပ်ခဲ့ပါတယ်။မြစ်စုံရေကာတာစီမံကိန်းနဲ့ပတ်သက်ရင်ဒီရေအားတရစစ်စီမံကိန်းကြောင့်အေယာဝတီမြစ်ကြီးတိမ်ကောပျက်စီးသွားနိုင်တယ်။ငလျင်ကြောင့်ဖြစ်စေတခြားအကြောင်းကြောင့်ဖြစ်စေရေကာတာကျိုးပေါက်သွားရင်ဆဲအောက်ဘက်မှာနေထိုင်တဲ့မြစ်ကြီးနားမြို့ကန်တွေသေးချေပျက်စီးနိုင်တယ်။ကချင်လူမျိုးတွေရဲ့တဘာဝအထိတ်မကြီးတစ်ခုပျောက်ဆုံးသွားနိုင်တယ်စတဲ့အကြောင်းမျိုးမျိုးနဲ့ကန့်ကွက်ဆန့်ကျင်နေကြသူတွေရှိပါတယ်။အဲ့လိုကိစ္စတွေထဲမှာဆယ်တည်ဆောင်းမဲ့စီမံကိန်းကြောင့်မူရင်းနေထိုင်ရာကျေးရွာတွေကနေပြေပြောင်းပေးရတဲ့ဒေသခံတိုင်းရင်းသားတွေအတိတ်ဒုက္ခရောက်တဲ့ကိစ္စလဲပါဝင်တယ်လို့မြစ်စုံတိဆောက်ရေးကိုကန့်ကွက်ဆန့်ကျင်နေကြသူတွေပြောဆိုနေကြပါတယ်။ပြီးခဲ့တဲ့2009ခုနှစ်မြစ်စုံရေအားလျှပ်စစ်စီမံကိန်းစတင်တော့မယ်ဆိုတဲ့အခါစီမံကိန်းဧရိယာတွေမှာလုတ်ကင်စားတောက်နေထိုင်နေတဲ့တံဖေရဲ့မြစ်ဆုံလက်ဖဲကထောင်ကျေးရွာတွေကဒေသခံပြည်သူ2000ပတ်ဝန်းကျင်လောက်ကိုမြစ်ကြီးနားမြစ်ဆုံသွားကားလန်းနဘေးတောင်ချီတစ်ခုမှာအောင်မြင်သားဆိုတဲ့နာမည်နဲ့ရွာစစ်တစ်ခုတည်ပေးပြီးပြောင်းရွှေ့နေရာချထားပေးခဲ့ပါတယ်။အခုတက်ကြွလှုပ်ရှားသူတွေထောက်ပြနေတဲ့ပြဿနာတွေတဲကရေကာတာစီမံကိန်းကြောင့်ရွှေ့ပြောင်းခံရတဲ့တိုင်းရင်းသားတွေအတိဒုက္ခရောက်နေတဲ့အချက်လဲပါဝင်လာမှုအဲ့ဒီဒေသကိုဘလူနေရာချထားပေးခဲ့တယ်လေအတိဒုက္ခရောက်နေကြတယ်ဆိုတာတကယ်ပဲလားသူတို့ဟာငကိုမူလနေထိုင်ရာကျေးရွာတွေကိုပြန်ပြီးပြောင်းရွှေ့နေထိုင်လို့ရတယ်ဆိုတာဟုတ်ရဲ့လားပြဿနာအရင်းမြစ်ကဘာလဲဆိုတာအခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်အေယာဝတီမြစ်စုံရေအားလျှပ်စစ်ထုတ်လုပ်ရေးစီမံကိန်းကိုစပြီးအကောင်အထည်ဖော်တော့မယ်ဆိုတဲ့အခါအဲ့ဒီအချိန်ကစစ်အစိုးရအာဏာပိုင်တွေဟာစီမံကိန်းနဲ့မလွတ်တဲ့ကျေးရွာ၃ရွာကတိုင်းရင်းသားပြည်သူ2000အိမ်တော်စုပေါင်း300ကျော်ကိုပြောင်းရွှေ့နေရာချထားပေးဖို့လုပ်ကင်ခဲ့ပါတယ်။အဲ့ဒီကျေးရွာ၃ရွာကပြည်သူ2000ကျော်လောက်ထဲမှာကချင်လူမျိုးနွယ်စုက1800ကျော်ပါပြီးကြာနာကတော့ရှမ်းနယ်ဗမာမျိုးနွယ်စုတွေဖြစ်ကြပါတယ်။အဲ့ဒီထဲမှာတောင်ယာလုပ်ငန်းနဲ့အသက်မွေးဝမ်းကြောင်းလုပ်သူကအများစုဖြစ်ပြီးတချို့ကတော့အိမ်ဆိုင်ဖွင့်တာကြာပန်းအလုပ်လုပ်တာမျိုးလုပ်ကင်ကြပါတယ်။ကချင်မျိုးနွယ်စုအများစုဖြစ်တဲ့အတွက်ကိုးဝယ်ရာမှာလည်းခရစ်ယာန်ဘာသာကိုကိုးဝယ်သူအများစုဖြစ်ပြီးဗုဒ္ဓဘာသာကတော့ဆယ်ရာခိုင်နှုန်းလောက်ပဲရှိပါတယ်။ဒီတိုင်းရင်းသားတွေကိုရွှေပြောင်းမှုနဲ့ပတ်သက်ပြီးအထက်အပြင်အရင်အစစ်ဆိုးရကတာဝန်ယူပေးခဲ့ပေမဲ့ငွေကြေးထောက်ပံ့မှုကတော့မြေဆုံစီမံကိန်းအကောင့်ထဲပေါ်မဲ့CPI ကုမ္ပဏီကအကုန်ကျခံခဲ့တာပါ။အရင်စစ်အစိုးရဟာရွှေပြောင်းခံတိုင်းရင်းသားတွေကိုမြစ်ကြီးနားမြစ်စုံကမ်းလှမ်းနှပြီးတောင်ကြီးတစ်ခုမှနေရာချထားပေးပါတယ်။အောင်မြင်သားဆိုတဲ့စံပြကြေးရွာအဖြစ်နာမည်ပေးပြီးမိသားစုတစုအတွက်မြေတစ်ခွက်ပေါ်မှာခြေတန်းရှိအိမ်တစ်လုံးစီစောက်ပေးခဲ့ပါတယ်။အဲ့ဒီအိမ်အောက်ပိုင်းကိုကာယံလိုက်ရင်နှစ်ထပ်အိမ်သဘောမျိုးဖြစ်သွားပါတယ်။ဒါပေမဲ့နေအိမ်တွေရဲ့အရေးအသွေးကတော့မကောင်းလာဘူးလို့ဒေသခံတွေကပြောပါတယ်အတိကလမ်းမကြီးကိုတော့ကွန်ကရစ်ခင်းပေးထားပါတယ်မူလာနန်းကျောင်းနဲ့အထက်တန်းကျောင်းခွဲစေယုံခရစ်ယာန်ဘုရားရှိခိုးကျောင်းကစားကွင်းစားတဲ့လိုအပ်တာတွေကိုတရုတ်ကုမ္ပဏီဘက်ကကြကြနာနာတိဆောက်ပေးပါတယ်ရေရအောင်ဖန်တီးပေးပြီးမိတိုင်းတွေတွေ့တန်းပေးထားပါတယ်ငကူမူလာတောင်ယာမြေရှိပြီးတောင်ယာအလုတ်လုတ်ကင်စားတောက်သူတွေကိုမြေဧက2ဧကစီချထားပေးပါတယ်ပြောရမယ်ဆိုရင်ကောင်းတာတွေရှိသလိုမှားယွင်းတာတွေလည်းရှိခဲ့ပါတယ်။ကောင်းတာတွေကတော့ငကိုမူလကျေးရွာတွေပိုပြီးတာလွန်တဲ့ပတ်ဝန်းကျင်နဲ့နေအိမ်တွေမှာနေထိုင်ရတာဖြစ်ပါတယ်။ဒါအပြင်နောက်ပိုင်းချီပွေငယ်ကြီးအားလျှက်စစ်ကလျှက်စစ်တာပေးနိုင်တဲ့အခါမှာလဲမီးလဲမှန်မှန်တုံးနေရပြီဖြစ်ပါတယ်။ကောင်းမွန်တဲ့စာသင်ကျောင်းနဲ့ဆေးရုံရှိတာမို့ကလေးတွေပညာရေးကျန်းမာရေးအတွက်ပူပင်စရာမရှိလာပါဘူး။ဒါပေမဲ့လောက်ကင်စားတော့ရေးပြဿနာကတော့ဒီနေ့ဒီချိန်ထိမပြည့်လည်သေးတာအမှန်ပါပဲရွှေပြောင်းတိုင်းရင်းသားတွေအတွေ့ချထားပေးတဲ့တောင်ယာလုတ်ကင်စားတော့မဲ့နှစ်ဧကဆိုတာဟာတချို့ကအလုတ်ဖြစ်ပြီးတချို့ကတော့အလုတ်မဖြစ်ပါဘူးအကြောင်းကတော့တောင်ယာလုတ်ကင်စားလို့မရတဲ့ကြောက်ဆောင်ကြောက်ကဘာနေရာတွေပါဝင်နေလို့ဖြစ်ပါတယ်ဒီလိုနီးနဲ့ပြောင်းရွှေ့ခံရတဲ့ကြီးရွာကအိမ်တော်ဦးစီးအမျိုးသားတွေဟာဆံပြကြီးရွာမှာနေပြီးငကူမူလနေထိုင်တဲ့တံဖေရဲနဲ့မြစ်ဆုံဘက်ကိုသွားပြီးတောင်ယာလုတ်သူလုတ်ကြပါတယ်တချို့ကတော့ cycle carry နဲ့မြကြီးနားကိုသွားပြီးကျုံယာကြပန်းနှိစားအလုတ်လုတ်ကင်စားတော့ကြပါတယ် အသွားပြန်စရေးကြောင့်နေထွက်ရတာနဲ့တော့မကြိုက်လာပါဘူးနေအိမ်တွေမှာကြံ့ရင့်ခဲ့တဲ့အမျိုးသမီးတထောင်ကျော်ဟာလည်းအလောက်ကင်မရှိကြပါဘူးအိမ်တော်ဦးစီးတယောက်ထဲရဲ့လူအားကားပေါ်မှာမှီကိုနေရတဲ့မိသားစုအများစုဟာစားဝတ်နေ၍မပြည့်လည်ဘူးလို့ဆိုကြပါတယ်တကယ်တော့ရွှေပြောင်းခံဒေသခံတိုင်းရင်းသားတွေအနေနဲ့တရုတ်ကုမ္ပဏီရဲ့ထောက်ပံ့မှုကြောင့်ကျေးရွာအသစ်မှာကောင်းကောင်းမွန်မွန်နေထိုင်ကြရပြီဖြစ်ပေမဲ့အရင်အစိုးရရဲ့စီမံခန့်ခွဲပေးနိုင်စွမ်းအားနည်းတာကြောင့်အလုပ်ကံရရှိရေးအဆင်မပြေဖြစ်နေကြတာပါဒါကြောင့်ဒီကနေ့ကာလအောင်မြင်သာကျေးရွာကအဲ့ဒီရွှေပြောင်းခံတွေကိုသွားမင်းရင်တော့အားလုံးလူလူလောက်ဟာလက်ရှိနေရာမှာအခြေကျနေပြီးအဆင်ပြေနေပြီမို့နဂိုမူလာနေရာကိုမပြောင်းရွှေ့လို့တော့ဘူးဒါပေမဲ့အလုတ်ကင်အခွင့်အလန်းအဆင်မပြေတာကိုတော့ဖြည့်ရှင်းပေးစေလိုတယ်ဆိုပြီးပြောနေကြတာဖြစ်ပါတယ်လက်ရှိ NLD အစိုးရသည့်အနေနဲ့ဒီပြဿနာကိုကောင်းမွန်မွန်ကင်တွယ်ဆောင်ရွက်ပြီးမှသာအရင်စစ်အစိုးရနဲ့ဦးသိန်းစိန်အစိုးရထားရခဲ့တဲ့စိုးမွေပြဿနာပြည်လည်သွားမှာဖြစ်ကြောင်းသုံးသပ်တင်ပြလိုက်ရပါတယ်